မြောက်ကိုရီးယားနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုပင်မကုန်းမြေတစ်ခုလုံးကိုပြစ်နိုင်တဲ့ဒုံးကျည်ကိုပိုင်ဆိုင်ထားတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအုံကစနေနေ့မှာပြောကြားလိုက်ပါတယ်မြောက်ကိုရီးယားကတောက်ကြနေ့မှာဒုံးကျည်စမ်းသပ်ပြစ်လွတ်ပြီးတဲ့နောက်သူကအဲ့လိုပြောလိုက်တာပါဒီဒုံးကျည်စမ်းသပ်ပြစ်လွတ်မှုအပေါ်မှာတရုတ်နိုင်ငံကလည်းပြစ်တင်ရှုတ်ချလိုက်ပြီးအမေရိကန်ဂျပန်တောင်ကိုရီးယားနိုင်ငံတွေကလည်းမြောက်ကိုရီးယားရဲ့နျူကလ িয়ার ရီမန်းချက်တွေကိုထိန်းချုပ်ဖို့ရည်ရွယ်တဲ့ကလုံးကလုံချိုရေးကောင်စီရဲ့တန်ခတ်မှုအစ်စ်တွေချမှတ်နိုင်ဖို့အတွက်အတူလက်တွဲပြီးလှုပ်ဆောင်သွားမယ်လို့ပြောလိုက်ပါတယ်။မြောက်ကိုရီးယားဟာကင်ဂျွန်းလက်ထက်မှာဒုံးကျည်စမ်းသပ်တာတွေတိုးမြှင့်လှုပ်ဆောင်လာနေပြီးတော့တောက်ကြနေကစမ်းသပ်မှုဟာအခုလအထွန်းမှာဒုတိယမြောက်စမ်းသပ်မှုဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းအေဂျင်စီအစိုးရကအခုနောက်ဆုံးစမ်းသပ်မှုဟာအမေရိကန်ပြည်ထောင်စုအတွက်စိုးရိမ်စရာသတိပေးချက်ဖြစ်ကြောင်းအမေရိကန်ပင်မကုန်းမြေတစ်ခုလုံးကိုရောက်အောင်ပြစ်နိုင်တဲ့အနေအထားရောက်ပြီလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအွန်ကခက်ကြွားကြွားပြောကြားခဲ့ပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ကလည်းတောင်ကိုရီးယားရေပိုင်နယ်ထဲကိုဒုံးကျည်တွေစမ်းသပ်ပစ်လွတ်ခဲ့ပါတယ်။ဒီစီးရဲလက်ကျက်မှုကိုတော့အမေရိကန်အရှိတ်ဆန်တော်ကြီးညနေ 9:00 ခွဲလောက်မှာလုပ်ခဲ့တာဖြစ်တယ်လို့ကာကွယ်ဝင်ကြီးဌာနတာဝန်ရှိသူတို့က VOA ကိုပြောပါတယ်။မြောက်ကိုရီးယားရဲ့လုပ်ရဟာမစင်မချင်တဲ့အနေရရှိအိတဲ့လုပ်ရဖြစ်တဲ့အတွက်မြောက်ကိုရီးယားနိုင်ငံကိုပို့ပြီးတော့ထိကျန်စေမှာဖြစ်တယ်လို့လည်းအိမ်ဘီတော်ကပြောကြားထားပါတယ်ခင်ဗျာ။